2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုအတွက်ပြည်လုံးကျဆန္ဒခံယူရမှာဖြစ်ပြီးအဲ့ဒီအတွက်ဥပဒေတရက်အရင်ပြဋ္ဌာန်းနေတာဖြစ်ပါတယ်။ပြည်အောင်စုလွှတ်တော်ကအတည်ပြုထားတဲ့ပြည်လုံးကျဆန္ဒခံယူပွဲဥပဒေမူကြမ်းမှာနိုင်ငံသားနဲ့အဲ့နိုင်ငံသားတွေကိုသာဆန္ဒမဲ့ပေးခွင့်ပြုဖို့ပါရှိပါတယ်။ဒါပေမဲ့နိုင်ငံတော်သမ္မတကယာယီတသိက္ကံကပ်ပြားကင်ဆောင်ထားသူတွေကိုလည်းဆန္ဒခံယူပွဲမှာမဲပေးခွင့်ရှိဖို့သဘောထားမှတ်ချက်ပြန်လည်ပေးပို့လိုက်တာဖြစ်ပါတယ်။ပြည်အောင်စုလွှတ်တော်ကဆုံးဖြတ်ချက်နဲ့နိုင်ငံတော်သမ္မတကပေးပို့တဲ့သဘောထားမှတ်ချက်ကွဲလွဲနေတာကြောင့်ဇန်နဝါရီလမှာပြန်လည်ကျင်းပမဲ့ပြည်အောင်စုလွှတ်တော်မှာဆက်လက်ဆွေးနွေးရမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကပြောပါတယ်
။သမရနဲ့ပြည်အောင်စုလွှတ်တော်နဲ့အကြားထဲမှာသဘောထားကွဲလွဲမှုတစ်ခုပေါ့လေ။ဒီသဘောထားကွဲလွဲမှုကိုလည်းကျွန်တော်တို့ကဟိုနောက်လာမယ့်12ကြိမ်ပေါ့ပြည်အောင်စုလွှတ်တော်အစည်းအဝေးမှာတော့ပြန်ပြီးတော့မဲခွဲဆုံးပြမှာပါ။အဲ့ဒီကြမှာဒီဥပဒေအကြီးဖြစ်မှာပါ။ဟုတ်ကဲ့။ဥပဒေလေးပြဋ္ဌာန်းတဲ့အချိန်မှာလေကထာတလေကြလည်းပြည်သူ့လွှတ်တော်နဲ့မြေသားလွှတ်တော်နဲ့သဘောထားကွဲလွဲတာရှိရဲ့။ပြည်အောင်စုလွှတ်တော်ကနေပြီးတော့မှအတည်ပြုပြန်တော့မှသမရစီပို့လိုက်ပြန်တော့လေသမရဘက်ကနေတော့ပြင်ဆင်ချက်နဲ့ပြန်ပို့ပြီးတော့သဘောထားကွဲလွဲတာရှိရဲ့။ဒါတွေကတော့ကျွန်တော်နောက်ကျင်းမမယ့်ပြည်အောင်စုလွှတ်တော်မှာပြန်ပြီးတော့ကျင်းပပြီးတဲ့အခါမှာပြည်အောင်စုလွှတ်တော်မှာဒါတွေကိုမဲခွဲပြီးတော့ဆုံးဖြတ်ကြမှာလေ။
ယာယီတသိက္ကံကပ်ပြားကင်ဆောင်ထားသူတွေထဲမှာ1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ခွင့်ရသူတွေလည်းပါဝင်နေတာကြောင့်သူတို့ကိုလည်းမဲပေးခွင့်ပြုသင့်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကပြောပါတယ်
ဘာကြတဲ့ဆောင်ထားတယ်ကွာ။ဘာကွာစီစဉ်နေနိုင်ငံသားဥပဒေရ။နိုင်ငံသားပြည်ခွင့်ရလို့ဖြစ်နိုင်တယ်။ဘရစီစဉ်ဖြစ်နိုင်တယ်ပေါ့နော်။ဘာကြတဲ့ကံတဲ့လူကနိုင်ငံသားပြည်ခွင့်ရလို့ဆိုချင်တော့သူ့ရဲ့အခွင့်အရေးမဆုံးချိုးအောင်ကျွန်တော်တို့ကဆန္ဒမဲပြည်ခွင့်ပေးရမှာပါ။ဒါကြီးကတော့ဘာကြတဲ့ဆောင်ထားလို့ဆိုတော့နိုင်ငံသားမဟုတ်ဘူးလည်းမပြောဘူးဟုတ်တယ်လည်းမပြောဘူး။သူ့နဲ့ပတ်သက်လို့စီစီရမယ်ဆိုတဲ့အခြေအနေရှိနေကြ။ချောကိစ္စတွေကလောကကစီစစ်တာလို့ဟာဟိုအခြေယူတဲ့လားအခြေအနေကြီးအားကြီးတူတောင်းနေရတဲ့အတွက်ဒီကိစ္စကြီးမှာဒီပြတာရှိတာပေါ့နော်။ဒါတော့ဘာကြတော့လဲဆိုခင်ဗျားလည်းသူကနိုင်ငံသားမဟုတ်ဘူးလို့ပြောနိုင်ဘူး။
လက်ရှိအနေထားအရယာယီတသိက္ကံကပ်ပြားကင်ဆောင်ထားသူတွေထဲမှာနိုင်ငံသားပြုခွင့်ရသူတွေလည်းပါဝင်နေတာကြောင့်လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကယာယီတသိက္ကံကပ်ပြားကင်ဆောင်ထားသူစီရင်ကိုအသေးချာစီစစ်ပြီးဘလို့ကြောင့်ယာယီတသိက္ကံကပ်ပြားခေါ် white cat ကင်ဆောင်ထားရတယ်ဆိုတာကိုထုတ်ပြန်ပေးတယ်လို့လွှတ်တော်ကိုယ်စားလှယ်တချို့ကသုံးသပ်ကြပါတယ်။တချို့ကတော့ယာယီတသိက္ကံကပ်ပြားကင်ဆောင်ထားသူတွေဟာနိုင်ငံသားမဟုတ်တာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလို့ပြည်လုံးကျဆန္ဒခံယူပွဲတွေမှာမဲပေးခွင့်မရှိတဲ့ဘူးလို့သုံးသပ်ကြတဲ့ကိုယ်စားလှယ်တွေရှိပါတယ်2010ရွေးကောက်ပွဲနဲ့2012ဂျားပြတ်ရွေးကောက်ပွဲတွေမှာယာယီတသိက္ကံကပ်ပြားကင်ဆောင်ထားသူတွေမဲပေးခွင့်ရရှိခဲ့တာဖြစ်ပါတယ်ယာယီတသိက္ကံကပ်ပြားကင်ဆောင်ထားသူတွေကိုပြည်လုံးကျဆန္ဒခံယူပွဲမှာမဲပေးခွင့်မရှိဘူးလို့သတ်မှတ်မယ်ဆိုရင်တည်ဆဲဥပဒေဖြစ်တဲ့ရွေးကောက်ပွဲဥပဒေနဲ့ဆန့်ကျင်သွားမှာဖြစ်လို့နိုင်ငံတော်သမ္မတကမဲပေးခွင့်ပြုဖို့သဘောထားပေးတာဖြစ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးရွှေမောင်ကသုံးသပ်ပါတယ်
ကျွန်တော်မျှော်လင့်တာကတော့နိုင်ငံတော်သမ္မတကြီးကမတ်ချက်ပို့ထားတဲ့ဟာကကျွန်တော်ယုံကြည်ပါတယ်လက်ရှိဖွဲ့စည်းပုံအခြေခံရသလိုကောင်ကျွန်တော်တို့ဒီတည်ဆဲဥပဒေရသလိုကောင်လျှော့ကန်သိမ်းပြတဲ့အတွက်ပြည်သူ့လွှတ်တော်ကလည်းအဲ့ဒါကိုအတည်ပြုပေးမယ်လို့ကျွန်တော်အဲ့လိုပဲယုံကြည်ပါတယ်အဖြစ်ရောသက်သက်ခံကဲကင်ဆောင်ထားတဲ့လူတွေကိုမေးထေခွင့်မပေးဘူးဆိုရင်ဟိုနိုင်ငံသားအခွင့်အရေးဆုံးချုပ်တာတစ်ချက်ပေါ့နော်နောက်တစ်ချက်ကဥပဒေကြောင်းရပြောရင်စန္ဒခံရင်ပဲဥပဒေမှာဒီ white card ကိုဖြုတ်ထားပေးမယ်တည်ဆဲရွေးကောက်ပွဲဥပဒေသုံးရပါတော့ပြည်သူ့လွှတ်တော်မြို့သားလွှတ်တော်တိုင်းဒေသနဲ့ပြည်နယ်လွှတ်တော်ရွေးကောက်ပွဲဥပဒေတွေမှာဒီအဖြစ်ရောကတ်ကင်ဆောင်ထားတဲ့ယာယီသက်သက်ခံလက်မှတ်ကင်ဆောင်ထားတဲ့လူကိုမေးထေခွင့်ပေးထားတယ်ကျွန်တော်ရဲ့သဘောထားကတော့ဥပဒေတရားပြဋ္ဌာန်းမယ်ဆိုရင်ဖွဲ့စည်းပုံချေခဲ့ဥပဒေနဲ့ကန့်ညီတဲ့အပြင်တည်ဆဲဥပဒေနဲ့လည်းကန့်ညီရမယ်ဆိုတော့ဒီ referendum law ကတည်ဆဲဖြစ်တဲ့ရွေးကောက်ပွဲဥပဒေသုံးရနဲ့မကန့်ညီမဖြစ်နေတာပေါ့နော်
ပြည်လုံးကျဆန္ဒခံယူပွဲဆိုတာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဆောင်ရွက်ရမှာဖြစ်တာကြောင့်ပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့အတိုင်းသာဆက်လက်ထောက်ခံသွားမှာဖြစ်ကြောင်းပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီအဖွဲ့ဝင်ဒေါက်တာဆိုးမိုးအောင်ကပြောပါတယ်
ပြည်ထောင်စုလွှတ်တော်ကအတည်ပြုတဲ့အချိန်မှာဒုဗကာဆက်သွားမှာ။ဒါဆိုရာယီသက်သေကံလက်မှတ်ဆိုတာရွေးကောက်ပွဲလုပ်တဲ့အချိန်မှာထည့်ပြီးစဉ်းစားတာတစ်မျိုး။အခုကပြည်လုံးကျဆန္ဒခံယူပွဲကိုဖွဲ့စည်းပုံပြင်ဖို့အတွက်ပြည်လုံးကျဆန္ဒခံယူပွဲလုပ်တာမို့လို့အဲရာယီသက်သေကံလက်မှတ်တွေကိုလောလောဆယ်ဆယ်ထည့်စရာမလိုဘူးလို့သတ်မှတ်တာ။ရွေးကောက်ပွဲအတွက်ရည်ရွယ်တာမို့ဒါ referendum ရည်ရွယ်တာမို့လို့ရာယီသက်သေကံလက်မှတ်တွေထည့်စရာမလိုဘူးလို့သတ်မှတ်တာ။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်လုံးကျဆန္ဒခံယူပွဲမှာယာယီတသိက္ကံကပ်ပြားကင်ဆောင်ထားသူတွေမဲပေးခွင့်ရှိနိုင်မရှိနိုင်ကိုတော့ဇန်နဝါရီလမှာပြန်လည်ကျင်းပမဲ့12ကြိမ်မြောက်လွှတ်တော်မှာဆွေးနွေးပြီးဆုံးဖြတ်ကြမှာဖြစ်ပါတယ်။ပြည်အောင်စုလွှတ်တော်နာယကသူရဦးရွှေမန်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်လုံးကျဆန္ဒခံယူပွဲကိုနောက်နှစ်မေလထဲမှာပြုလုပ်သွားမှာဖြစ်တယ်လို့ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင်။ကျွန်မ RFA သတင်းတော်ဝေမာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ရှင်။